က္ကသပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုပြည်နယ်ဒေတွန်မြို့တွေမှာစနေနေ့တနင်္လာနေ့ကလူပေါင်း32ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့တဲ့တပ်မတ်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်တွေအပေါ်မကျေမနပ်ဖြစ်နေကြချိန်မှာပဲဗိုလ်သူနေမှာတော့အဲ့ဒီမြို့တွေစီကိုသမ္မတထရမ့်တွားရောက်ပြီးတော့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေရေးပေါ်ကယ်ဆယ်ရေးအကူအညီပေးသူတွေကိုတွေ့ဆုံအပ်ပေးစကားပြောကြားခဲ့ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါပါရှင်
သမဂ္ဂဒေါ်လာထရမ့်နဲ့သမဂ္ဂကတော်မယ်လနီယာထရမ့်တို့ဟာဗိုလ်သူကြီးကတက်ဆက်စီနဲ့အယ်ပါဆိုမြို့ကိုမတော်ခင်အိုဟိုင်းယိုပြည်နဲ့ဒေတန်မြို့ကိုအရင်တော်ခဲ့တာပါအဲဒီမှာသမဂ္ဂနဲ့သမဂ္ဂကတော်တို့ဟာဒေတန်ကမီယာမီတောင်ကြားဆီအုံမှာဒဏ်ရာသူတွေကိုတွားရောက်တွေ့ဆုံခဲ့ကြပါတယ်ဒေတန်မြို့ကညက်တဲ့လက်ပတ်သူတွေနဲ့စီကားလေးရှိတဲ့နေရာမှာစနေနေ့တနင်္လာအစောပိုင်းအချိန်ကဒေတာကောလိကျောင်းသားတူဖြစ်တဲ့ကော်နာဘက်ကတမနေ့တောင်မပြေခင်အချိန်ကလေးမှာတနက်နဲ့41ချက်ပြစ်ခတ်ခဲ့တဲ့အတွက်သူ့ညမအပါဝင်9ဦးသေဆုံးခဲ့ရတယ်လို့လူပေါင်း29ဦးကိုဒဏ်ရာရရှိခဲ့တာပါအခုလိုအစုလိုက်သေဆုံးရတဲ့ပြစ်ခတ်မှုတွေဟာအမုန်းတရားပေါ်အခြေခံတာဖြစ်ကြောင်းဝေဖန်မှုတွေနဲ့ပတ်သက်ပြီးသူဟာဘယ်အမုန်းပွားမှုကိုမှမလိုလားတယ်လို့ဒါရိုက်တက်ဆိုရင်ကြောင်းဗိုလ်သူကြီးရဲ့စော်ပိုင်းဒေတန်ကိုတွားဖို့အင်ဂျီရောကနေထွက်ခွာချိန်မှာသမဂ္ဂထရမ့်ကအခုလိုပြောပါတယ
်။ I am concerned about the rise of any group of hate.
ဘုံပေါ်လေဒါလို့အဖွဲ့အစည်းပေါ်လာတာပဲဖြစ်ဖြစ်ဒါကိုကျွန်တော်စိုးရိမ်တယ်လို့ကြိုက်လည်းမကြိုက်ပါဘူး။လူမျိုးကြီးစိုးရိမ်ဝါဒီဖြစ်ဖြစ်ဘယ်ကြီးစိုးရိမ်ဝါဒီပဲဖြစ်ဖြစ် Antifa ကိုဖက်ဆစ်ဆန့်ကျင်တဲ့ဘယ်လက်ဝဲရင်းဝါဒီဖြစ်ဖြစ်အမုန်းပွားတဲ့ဘယ်အဖွဲ့ဖြစ်ဖြစ်ဒါပေမဲ့ပတ်သက်ပြီးကျွန်တော်သိစိုးရိမ်ပါတယ်။ဒါကြောင့်တခုခုလုပ်ရမှာပါ
။သမဂ္ဂထရမ့်နဲ့သမဂ္ဂကတော်တို့ဟာဒေတန်ကဆေးုံမှာတနအီလောက်အားပေးစကားပြောကြခဲ့တာဖြစ်ပြီးဆေးုံအဝင်ဝမှာတော့ဆန္ဒထုတ်ဖော်သူယာနဲ့ချီရှိနေတာပါတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ဒေတန်မျိုးတွေကအော်ရဂန်ရပ်ကွက်ကိုတော့သမရကမတော်ခဲ့ပါဘူးအဲ့ဒီမှာတော့သမရထရမ့်သူ့လူမျိုးကိုရောက်ခဲကစုဝေးဆန္ဒပြနေတယ်နှစ်ဖက်အဖွဲ့တွေကကျင်းကြော်တန်းနေနဲ့အော်ဟစ်နေကြတာဖြစ်ပါတယ်သမရဟာဒေတန်ကဆေးုံမှာအရေးပေါ်ကူညီကယ်ဆယ်ရေးသမားတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပေမဲ့ဒီတွေ့ဆုံမှုကိုရောသူကိုဆန္ဒပြသူတွေတောင်းဆိုနေတဲ့တနက်ထင်းချုံမှုဆိုင်ရာနဲ့ပတ်သက်ပြီးတော့ပါဘာမှပြောဆိုတာမရှိပါဘူး။ Ohio ပြည်နယ်ဒေတာမြို့မှာပြစ်ခတ်မှုမဖြစ်ပွားခင်73နာရီလောက်က Texas ပြည်နယ် El Paso မြို့က Walmart ဆိုင်ကြီးထဲမှာတနက်သမားလူတန်မြတ်ရှိတဲ့ Patrick Cruises ရဲ့ပြစ်ခတ်မှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ရတယ်လို့နာသာဇင်လောက်ဒဏ်ရာရခဲ့တာပါ။ El Paso မြို့ဟာ Mexico နယ်စပ်မှာရှိတဲ့မြို့တစ်မြို့ပါ။တနတ်သမားဟာစင်ဘာသာစကားပြောသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူဆထားတယ်လို့အခုပြစ်ခတ်မှုဟာအမုန်းကျနဲ့ဆက်ဆံနေတဲ့ပြစ်မှုဖြစ်နေတတ်မှတ်ပြီးစုံစမ်းမှုတွေလုပ်နေတယ်လို့ El Paso ရဲဌာနအကြီးအကဲကပြောကြတာပါရွှေပြောင်းလာသူတွေနဲ့ပတ်သက်တဲ့သမားထရမ့်ရဲ့သဘောထားကိုမနှစ်သက်တဲ့ El Paso ဒေသခံတချို့နဲ့ဒေသရင်း Democratic Party ဝင်တွေကတော့သမားအခုလိုလာရောက်တာကိုမကြိုက်ကြပါဘူးသမားထရမ့်လာရောက်တာကိုဆန္ဒပြကန့်ကွက်သူတဦးကတော့
Today we must come together and say
ဒီနေ့ကျမတို့ဒီကိုလာကြတာကတော့အမုန်းကျချီးတဲ့လူမျိုးရေးခွဲခြားမှုရှိတဲ့ကျူတန်ဆဲကြီးမတဲ့ဒေါ်နယ်ထရမ့်ကျမတို့စီကိုဒီကနေ့လာတာကန့်ကွက်ဖို့ဖြစ်ပါတယ်လို့ပြောကြတာပါဘုဒ္ဓမြတ်ရဲ့အစောပိုင်းတုန်းကပဲသမရကအမေရိကန်နိုင်ငံအတွက်တန်ဝင်ဝင်ရောက်လာသူတွေရှိနေတာဟာစိတ်ကိုကြောက်စရာကောင်းကြောင်းပြောကြတာပါအခုလူရှေ့ပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်ခုလိုလူတွေတေးရတဲ့အခြေအနေမျိုးဖြစ်ရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာတော့သမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့ဒီပြစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတွင်ဖြစ်ပွားနေတဲ့လူစုလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကံကြွေးရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောတယ်လို့တနက်ဝေယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပို့ပြီးတော့တင်းတင်းကြပ်ကြပ်လုပ်သွားမယ်လို့လည်းသမရကပြောပါတယ်။
Well, I'm looking to do background checks.
တနက်ဝေယူမှုတွေအတွက်နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေတင်းကျပ်ဖို့လုပ်နေပါတယ်။ဒီနောက်ကျောင်းရာဇဝင်စစ်ဆေးမှုဟာစိတ်ကိုအရေးကြီးတယ်လို့ထင်ပါတယ်။စိတ်အခြေအနေမတည်ငြိမ်တဲ့လူတွေ၊ဒါမှမဟုတ်ဒေါသကြီးသူတွေ၊ဒါမှမဟုတ်အမုန်းတရားကြီးမားသူတွေလက်ထဲတနက်တွေရောက်မသွားစေချင်ပါဘူး။သူတို့ဟာစိတ်မကြောင်းမပါသူတွေပါ။သူတို့လက်ထဲတနက်တွေရောက်မသွားစေဖို့နောက်ကျောင်းစစ်ဆေးမှုတွေလုပ်ရမှာပါ။
ဒါပေမဲ့လည်းအဓိကကျတဲ့တနက်ထင်းချုံရေးဥပဒေပြဋ္ဌာန်းဖို့နဲ့ပတ်သက်ပြီးသမရကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့ရှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ